ရန်ကုန်တိုင်းဖွံ့ဖြိုးရေးစီမံကိန်းအတွက်ပြင်သစ်နိုင်ငံကနေငွေချေးမဲ့အစီအစဉ်ပေါ်ကန့်ကွက်မှုတွေကြုံနေရတာနဲ့ပတ်သက်လို့လွှတ်တော်တာဝန်ရှိသူတွေနဲ့ရန်ကုန်တိုင်းအစိုးရတို့ဒီကနေ့ဗုဒ္ဓဘုရားမှာတွေ့ဆုံဆွေးနွေးဖို့အစီအစဉ်နေပါတယ်။ပြည်ပကငွေချေးပြီးဖွံ့ဖြိုးရေးလုပ်ငန်းတွေအကောင့်ထဲပေါ်မဲ့ပေါ်ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်တချို့ကကန့်ကွ င်းသိမ်းဖို့အပါအဝင်ဖွံ့ဖြိုးရေးစီမံကိန်းတွေအတွက်ပြင်သစ်ဖွံ့ဖြိုးတိုးတက်ရေးအေဂျင်စီကနေယူရိုတန်း80ခြေဖို့ရန်ကုန်တိုင်းအစိုးရရဲ့တင်ပြချက်ပေါ်ကန့်ကွက်မှုတွေကြုံနေရတာပါပြည်အောင်စုလွတ်တော်ဥက္ကဋ္ဌကလည်းပြန်လည်စီစစ်ဖို့ပြည်သူငွေစင်ပူပေါင်းကော်မတီကိုတာဝန်ပေးထားပါတယ်ဒီအတွက်လည်းရန်ကုန်တိုင်းအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားတဲ့အကြောင်းပြည်သူငွေစင်ပူပေါင်းကော်မတီဝင်အမျိုးသားလွှတ်တော်ကိုယ်စားလှယ်မထုမေကပြောပြသွားတာပါ
တော်ဝပြန်လည်တုံ့နှက်ဖို့ရှိကြောင်းနဲ့ပြည်သူ့ငွေစင်ကော်မတီကပြန်လည်အကြံနာဖို့ဆိုပြီးတော့ထားဆုံးဖြတ်ခဲ့ပါရှင်ပြည်တော်စုလွှတ်တော်မှာဒါကြောင့်မလို့လက်ခံကြလို့ရှင်တယ်ဒီမှာပြည်သူ့ငွေစင်ပူပေါင်းကော်မတီအဲတဆိုင်ရဆွေးနွေးထားတဲ့လွှတ်တော်ကိုဆက်လေတွေပြီးလို့ရှိရင်ဒီနိုင်ငံချင်းဝေကိုချီယူမဲ့အရင်ကတိုင်းဆိုရဖွဲ့အဲသူတွေပါမင်မန်းတော့မသိဘူးဖိဆာကတော့အဲ့တိုင်းပဲကျွန်တော်တို့ပြည်သူ့ငွေစင်ပူပေါင်းကော်မတီဖွဲ့ဝင်နေလို့လက်ရှိဆက်နိုင်မှာအစည်းအဝေးရှိကြဖွဲ့ချပါရရှင်ဟုတ
်ပြည်သူ့ငွေစင်ပူပေါင်းကော်မတီအနေနဲ့တဆိုင်ရဌာနတွေလွှတ်တော်အမတ်တွေနဲ့ရန်ကုန်တိုင်းအစိုးရတို့နဲ့တွဲဆုံဆွေးနွေးပြီးလာမယ့်ဒီဇင်ဘာ3ရက်နေ့မှာသဘောထားမှတ်ချက်ပေးသွားရမှာပါအမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့မတ်ထုမေကတော့ရန်ကုန်တိုင်းအစိုးရရဲ့အစီအစဉ်ဟာတုံ့တက်ဖို့လိုအပ်တယ်လို့ပြောဆိုလိုက်ပါတယ
်ဒါပေမဲ့ဒါတုံ့တက်လိုက်လို့ရှိရင်တော့ဒီမူရဲ့ချောင်းအောင်နေပြီးတော့စီမံခန့်ခွဲမှုတွေပါမယ်ပြီးလို့ရှိရင်မြေကျောတစ်ချောင်းအထိန်းသိမ်းမှုတွေပါမယ်ပြီးလို့ရှိရင်ဒီ garden ပေါ့နော်ပြည်သူအတန်းဖြေတိစားတဲ့ပါမယ်ကိုကျမတို့ရောအတွက်တော့ကိုယ်စီရောက်ချင်းရဲ့သဘောထားကဘလို့မြင်လဲဆိုလို့ရှိရင်ကိုနိုင်ငံခြားချင်းဝင်ယူရမှုတွေကိုတော့ပြန်လည်သုံးသပ်တဲ့လို့ထင်လာတယ်ချင်းဝင်များဒီတွေ productive area မှာသုံးသင့်တယ်ပေါ့နော်ပြည်သူတွေလောက်ပံ့ခွင့်လန်းရရှိဖို့လားဒါမှမဟုတ်ရှင်တော့ဟိုဒီကျိုးဝဘန်ကပြည်တဲ့အကူအညီတွေဖွံ့ဖြိုးပြီးနိုင်ငံတွေမှာအခြားနိုင်ငံတွေမှာပြီးတော့တကယ် infrastructure ကြီးကိုနေပြီးတော့ computer တောင်လုပ်မလားဆိုတဲ့မှုပေါ့ဒီလိုမျိုးနိုင်ငံတွေကချင်းဝေတွေနဲ့ဒီလုပ်ငန်းတွေကိုလုပ်မယ်ဆိုလို့ရှင်တော့ပြန်လည်သုံးသက်တာပို့ပြီးတော့အခုလိုမျိုးနိုင်ငံတွေဆုံးဖြတ်ထားတဲ့ပြန်လည်သုံးသက်ချက်ကပို့ပြီးတော့တမတ်တမတ်ကြမယ်လို့ယူဆတယ
်။ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးကျော်စရာကလည်းလက်တလုံးမလုံးတင်သေးဘူးလို့ဆိုပါတယ်
။အဲ့တော့အငယ်တို့ကအဲ့ဒီနေရာတွေအငယ်တို့ရောက်ပြီးပြီ။ရောက်ပြီးဆိုတော့အငယ်တို့ကဒီကမားပြိုစီစဉ်တော့အငယ်တို့မြေချောင်းပြိုနဲ့လိုက်ကြည့်တယ်။ဟုတ်။အဲ့မြေချောင်းပြိုနဲ့လိုက်ကြည့်တဲ့အခါမှာအဲမှန်နေဟိုပေါ့လေတကယ်လုံနိုင်တော့ကောင်းတာပေါ့လေသူမြေလုံနိုင်တော့ကောင်းတာမျိုးဆိုတော့အဲ့ဒါတွေကဟိုလောလောဆယ်လုံးဆရာမလို့ဘူးလို့အငယ်တို့တွေနဲ့တော့သုံးသက်တယ်လေအငယ်တို့ကလည်းအဲ့တွားတော့မှလည်းပဲအဲ့ကဟိုပညာရှင်တချို့လည်းပါပါတယ်ဆက်ရင်းနဲ့အငယ်တို့ပတ်ကြည့်တာပေါ့နော်အငယ်တို့မှန်ပါတယ်အဲ့တော့အငယ်တို့တွေလည်းတိုင်းတိုင်းလုံလုံနေတော့ဘလို့ရှိတယ်ဆိုတော့မှန်မယ်ဒီတဲ့လိုရတဲ့နေရာကြီးအများကြီးသေးတယ်ဒီချင်းငွေဆိုတဲ့ဟာလည်းပြဆရမယ်ဟာပဲလေ
ချင်းငွေအတွက်ခမန်းကြီးအတူနုံတုံညာတသမခွန်ခွန်ရာဂိုင်းနှုန်းရှိမှဖြစ်ပြီးစုစုပေါင်းအတိုးပမာဏယူရို8တသမ2တန်းရှိမယ်လို့လည်းခန့်မှန်းထားပါတယ်။ပြည်တော်စုအစင်လွတ်တော်အမတ်အချို့ကတော့ပြပချင်းဝင်တဲ့အကောင့်ထဲဖုံးမဲ့ဖွံ့ဖြိုးရေးစီစဉ်နေအပေါ်စိုးရိမ်ကြောင်းပြောဆိုနေကြတာတွေရှိပါတယ်။လက်ရှိမှာရန်ကုန်တိုင်းအစိုးရရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအပေါ်ဝေဖန်မှုတွေရှိနေတယ်လို့ပွင့်လင်းမြင်သာမှုအားနေကြောင်းကိုလည်းလွတ်တော်ကိုယ်စားလှယ်တွေကထောက်ပြဝေဖန်နေတာတွေလည်းရှိနေပါတယ်ရှင်။